နိုင်ငံလုံးတိုင်းတာနဲ့ရွေးကောက်ပွဲကြီးကျင်းပဖို့အခုဆိုဆယ်ရက်တာလိုပါတော့တယ်။နိုင်ငံသားတိုင်းလွတ်လပ်စွာမဲပေးနိုင်မှုနဲ့ရွေးကောက်ပွဲကြီးအောင်မြင်စွာကျင်းပနိုင်မှုအတွက်မဲယုံလုံခြုံရေးဟာလည်းအရေးကြီးတဲ့အခန်းကဏ္ဍတစ်ခုမှာပါဝင်နေတာဖြစ်တယ်လို့ပြောကြပါတယ်။ဒါမဲ့ရွေးကောက်ပွဲမှာတနိုင်ငံလုံးတိုင်းတာနဲ့မဲဆန္ဒနယ်ပေါင်း1000ကျော်ရှိပြီးမဲယုံပေါင်း4000ကျော်ထားရှိသွားမှာဖြစ်ပါတယ်။မဲယုံလုံခြုံရေးတာဝန်တွေဖြစ်တဲ့မဲဆန္ဒရှင်တွေရဲ့လုံခြုံရေး၊မဲပေါင်းလုံခြုံရေး၊မဲယုံပတ်ဝန်းကျင်လုံခြုံရေးစတာတွေကိုအထူးရဲတွေကတာဝန်ယူကြရမှာဖြစ်ပါတယ်။ရွေးကောက်ပွဲလုံခြုံရေးအတွက်အထူးရဲ4000ကျော်ကိုတင်နန်းပေးထားပြီးရွေးကောက်ပွဲနေ့အတွက်လုံခြုံရေးခန့်အပ်ထားတာလည်းဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပနိုင်မှုအတွက်မဲယုံလုံခြုံရေးဟာအဓိကကျတယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားရေးမှူးဦးတောင်းလှိုင်ကပြောပါတယ်။
ကျွန်တော်တို့ကမဲယုံလုံခြုံရေးဆိုတာနှစ်မျိုးရှိတယ်လေ။ကော်မရှင်ကဖွဲ့ပေးထားတဲ့မဲယုံလုံခြုံရေးဆိုတာကမဲယုံအတွင်းထဲမှာသူကနေရတယ်။သူရဲ့အဓိကတာဝန်ကတော့မဲဆန္ဒရှင်တွေကဒီမဲလက်မှတ်တွေကိုမဲဘုံထဲထည့်လားမထည့်လားသူကြည့်ရမယ်။ဒါကမဲဘုံထဲမှာမသက်ဆိုင်တဲ့ဥစ္စာတွေမထည့်ဖို့လည်းသူကြည့်ရမယ်။ဒါကမဲဘုံကိုတရားဥပဒေနဲ့ယူပြီးတော့ထွက်ပြေးတာမျိုးတည်သွားတာမျိုးမဖြစ်အောင်လည်းသူကြည့်ရမယ်။အဲမဲယုံလုံခြုံရေးရဲ့တာဝန်။အပြင်မှာကျတော့သက်ဆိုင်ရမိသားတို့ရဲတို့ဒီမဲယုံပတ်ဝန်းကျင်မှာလူလာတဲ့စုပူတာတွေနောက်ရက်တာတွေနော်မဲဆန္ဒရှင်တွေကိုစိတ်ညူညင်နေတယ်မကိစ္စမျိုးမဖြစ်အောင်တော့သူတို့ထိန်းသိမ်းရမယ်ဆောင်းရှောင်းရမယ်။မဲယုံလုံခြုံနေဆိုရင်မဲပေးတဲ့လူကစိတ်ချမ်းသာလက်ချမ်းသာနဲ့သူပေးချင်တဲ့ကိုယ်စွဲလောင်းကိုရွေးကောက်ပြီးလို့မဲပေးလို့ရတယ်လေ။တကယ်လို့ဒီမဲယုံမှာမလုံခြုံဘူးဆိုရင်ရွေးကောက်ပွဲကျင်းပတဲ့ကိစ္စမှာသူကအနောက်ရှေ့ဖြစ်နိုင်တယ်။လူအလားလို့ရှိရင်သူကမဲယုံရွေးကောက်ပွဲကျင်းပတာရက်ဆိုင်သွားတဲ့အထိဆုံးဖြစ်နိုင်တယ်။အဲ့ဒါဆိုရင်မဲယုံကိုကလုံခြုံရေးမကောင်းဘူးဆိုရင်ရက်ကျင်းပနေနေချင်းရနေရက်ရရတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်တယ်။အဲ့တော့ဒါဒီလုံခြုံမှုဆိုတော့ရန်ကြီးကြည့်ပါတယ်။
2014ခုနှစ်အာဆီယံအစည်းအဝေးပြီးကလေးကစတင်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြည်ထရေးဝန်ကြီးဌာနနဲ့နိုင်ငံတကာအဖွဲ့အစည်းတွေညှိနှိုင်းပြီးရွေးကောက်ပွဲလုံခြုံရေးကိစ္စရပ်တွေကိုကြိုတင်ပြင်ဆင်ခဲ့တာလို့သိရပါတယ်။ရွေးကောက်ပွဲလုံခြုံရေးနဲ့ပတ်သက်ပြီးရွေးကောက်ပွဲအကြိုကာလ၊မဲဆွယ်စည်းရုံးရေးကာလ၊ရွေးကောက်ပွဲကာလ၊ရွေးကောက်ပွဲအလွန်ကာလဆိုပြီးအပိုင်း၄ပိုင်းဆောင်ရွက်ထားတာရှိတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့လုံခြုံရေးဌာနရဲ့ညွှန်ကြားရေးမှူးရဲမှူးကြီးမျိုးတန်းကပြောပါတယ်။
တို့ရလုံချုံရေးအဆင့်တလို့သတ်မှတ်ထားတယ်ဒီရွေးကောက်ပွဲအကျိုးကာလဆိုရင်ကျွန်တော်တို့ကစတမ်းလုံချုံရေးပေါ့အင်အားတွေစုဖွဲ့တယ်ပြင်ဆင်တယ်လေ့ကျင့်တယ်လေ့လာရေးသွားတယ် workshop တွေလုပ်တယ် awareness တွေပေးတယ်လုံချုံရေးတပ်ဖွဲ့ဝင်တွေကိုအဲ့ဒီအပိုင်းတွေလုပ်တယ်ပြီးတော့ခုဒီခုမဲဆွယ်စည်းရုံးတဲ့ကာလဒါကိုကျွန်တော်အဘွားကြောင့်သတ်မှတ်ထားတယ်ဒါအဲ့ချလို့ဆိုရင်လုံချုံရေးပုံပြီးတိုးမြင့်လာတယ်ပြီးတော့ဒီရွေးကောက်ပွဲကာလကိုရွေးကောက်ပွဲနေ့ရှေ့ရက်နေ့လို့သတ်မှတ်ပြင်မယ်ကျွန်တော်တို့လုံချုံရေးပိုင်းဆိုင်ရာရွေးကောက်ပွဲကာလနိုဝင်ဘာ1ရက်ကနေ14လို့ကျွန်တော်တို့သတ်မှတ်ထားတာအဲ့ဒီအနေမှာဟိုလေငွေအောင်ဆင့်သတ်မှတ်ပြီးတော့လုံချုံရေးဒုတိယအဆင့်အမြင့်ဆုံးသတ်မှတ်ပြီးတော့ကျွန်တော်တပ်စုဖွဲ့မှုတွေတပ်ဖြန့်ကျက်မှုတွေဒါဆောင်ရွက်တာဖြစ်တယ်။ရွေးကောက်ပွဲအလွန်ကာလကျတော့ကျွန်တော်အပြာရောင်သတ်မှတ်တယ်၊စောင့်ကြည့်ကာလလို့သတ်မှတ်ပြီးတော့စုဖွဲ့မှုတွေလုပ်ထားတယ်၊စောင့်ကြည့်တွေလုပ်ထားတယ်၊ဆိုးမှုမှုတွေလုပ်ထားတယ်ဒီလိုပုံစံနဲ့ကျွန်တော်သုံးအောင်လုပ်ပါတယ
်။မဲယုံလုံခြုံရေးမရှိနိုင်တဲ့အတွက်ဆိုပြီးရွေးကောက်ပွဲမကျင်းပနိုင်တဲ့မျိုးနွယ်တွေကိုလည်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတာရှိပါတယ်။ရွေးကောက်ပွဲနေ့မှာနိုင်ငံရေးပါတီတွေအနေနဲ့မဲယုံနဲ့ gain 900အတွင်းမဲဆွယ်တာတွေမလုပ်ဖို့တားမြင့်ထားတာတွေလည်းရှိပါတယ်။လက်ရှိမဲဆွယ်စည်းရုံးရေးကာလအတွင်းတိုင်းဒေသကြီးနဲ့ပြည်နယ်အချို့ကမဲဆွယ်စည်းရုံးတဲ့အပေါ်မှာပါတီတစ်ခုနဲ့တစ်ခုအနှောက်ယှက်ပေးတာတွေရှိနေပါတယ်။ဒီလိုကိစ္စတွေပေါ်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကအရေးယူဆောင်ရွက်ပေးတာတွေမရှိဘူးလို့ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့အဖွဲ့အစည်းတွေကပြောပါတယ်။ဒါတွေရဲ့အကျိုးဆက်ဟာရွေးကောက်ပွဲနေ့မှာမဲယုံလုံခြုံရေးအတွက်ထိခိုက်မှုတွေရှိလာနိုင်တယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့ Forward Institute အဖွဲ့ဥက္ကဋ္ဌဦးတန့်စင်အောင်ကပြောပါတယ်။
အရာပေါ်တော့အများကြီးပဲဆရာကြီးဒီမဲစင်းပြဿနာတွေရောနောက်တစ်ခါကျွန်တော်တို့အဲဆိုတော့လုံခြုံမှုပိုင်းဆိုင်ရာပြဿနာတွေရောအဲအဲ့ဒါတွေကတော့ကျွန်တော်တို့ကျွန်တော်ကြီးကျယ်ပြဿနာဖြစ်လာနေတယ်ဆရာကြီးကျွန်တော်အဲ့ဒါကိုမြင်နေတယ်ပုဂ္ဂိုလ်တိုင်းမှာဒီဥဒရင်းပေါင်းလေဘက်မှာဆိုလို့ရှိရင်တစ်ဖက်ပါတီကနေပြောမဲဆွဲတာတွေကိုသူကဒုံးနဲ့ရိုက်တဲ့အဆင့်ကိုကြော်ပြီးတော့အခုဓာတ်သွေးပြီးစောင့်နေရတယ်ဆရာနောက်ကင်းပြင်းမှာဆိုရင်ကျွန်တော်တိုက်ပွဲအဆွန်ပေါ့နော်အဲ့ဒါကျေးရွာနှစ်ခုမှာဆိုလို့ရှိရင်တို့ဒီရက်ွက်အုပ်ချုပ်ရေးနဲ့ရက်ွက်ကော်မရှင်တွေကနေပြီးတော့ကြာလူကြာသားများမဲပြရန်မလိုပါနောက်ဒုက္ခလေးမဲပြပါမင်းဆိုချင်းကြောင့်ကြံရောပါတီအဖွဲ့အစည်းတွေနဲ့အဲမှာအခုဒီနေ့ပြဿနာဖြစ်နေပြီဆရာမဲဆိုတာနဲ့ပတ်သက်ပြီးတော့ဆိုင်ပုတ်တွေဖြတ်တယ်ပြင်းတိုင်းတွေဖြတ်တယ်နောက်တစ်ခါတားမြစ်တယ်ချိန်ကြောက်တယ်နောက်ပြဿနာရှာတယ်လမ်းပိတ်ဖို့တယ်တော့အဲ့ဒါတွေလည်းဘာတစ်ခုမှကိုထိရောက်ရောက်အရှိမယူဆရာအရင်မျိုးလေးစားကျွန်တော်တို့ဒီရဲ့အချိန်ဒီစက်တိုက်ပါလာပါဆရာအဲ့တော့ကျွန်တော်ကသိုးနေတာပ
ါပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့မဲယုံလုံခြုံရေးအတွက်မဲယုံတွင်လုံခြုံရေးမဲယုံပြင်ပလုံခြုံရေးဆိုပြီးနှစ်မျိုးဆောင်ရွက်ထားတာရှိပါတယ်။မဲယုံတင်းလုံခြုံရေးအတွက်ကော်မရှင်ကခန့်အပ်ထားတဲ့မဲယုံစောင့်ကြည့်သူတွေကဆောင်ရွက်မှာဖြစ်ပြီးမဲယုံပြင်ပလုံခြုံရေးကိုတော့ပြည်ထရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တင်နန်းပေးထားတဲ့အထူးရဲတွေကဆောင်ရွက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့2010ရွေးကောက်ပွဲနဲ့2012ဂျားဖြတ်ရွေးကောက်ပွဲတွေမှာမဲယုံ3ယုံအတွက်ရဲလုံခြုံရေးတယောက်သာခြားထားနိုင်ခဲ့ပေမဲ့လာမယ့်2015အထွေထွေရွေးကောက်ပွဲမှာတော့လုံခြုံရေးအပြစ်ခြားထားနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားရေးမှူးဦးတောင်းလိုင်ကပြောပါတယ်။
အခုနဲ့ ကျွန်တော်တို့ကဘာပိုးလာလဲဆိုတဲ့ခါကျတော့ခေါင်းကတော့ကျွန်တော်တို့မယုံကဒီလုံချုံကြီးကတော့မယုံနေုံ၃ယောက်လောက်မှာကျွန်တော်တို့ပြင်းစည်းလုံချုံကြီးဆိုရင်ရဲဝန်ထမ်းတူလောက်ပဲထားနိုင်တာပေါ့လေအခုကတော့မယုံတိုင်းမှာအပြင်မှာကျွန်တော်တို့ရဲဝန်ထမ်းနေထားနိုင်တဲ့အနေထားဖြစ်လာတော့ပေါ့ဒါပို့ပြီးတော့လဲဟိုလုံချုံမှုတွေပို့ကောင်းသွားတယ်ပေါ့နိုင်ငံတော်မှာရိုးရိုးရက်တက်ဖွဲ့နဲ့အထူး
Long Jong Yi Tulu at that Niari at Wet, Setakawa, Long Jong Yi Pidoma, Pitelu, Yamananga Yetapu, Long Jong Yi Tanaye, Nyanjay Mu, Yemuji, Mutanga, Piovare.
Oh, man, Long Anlo, and Yemi Long Jong Yi by Loda, the Jugo Long Jong Yi, Sasa Power and Pitet, Shell Tapo and Yaroda, Alo, Kunavang Way, and Alo Loda Lu Pilo Yar. Time is the Jugo way you get to a better solution or Joro, Hoku and Nazi, you know, so that Lee Long Jong Yi Loda, 2 years, Lee Long Jong Yi Loda. Shep Town Jore, your Loda and Matamor Guni, you may swash Paware, and I don't know, Tiket or Yahine, Yahi, that Tuna Kumatu.
အဲ့ဒီဒါလိုက်ကျွန်တော်လုံရေးစီမံရေးဆွဲဆောင်ရထားပါနိုင်ငံတစ်ခုရဲ့စစ်မှန်တဲ့ဒီမိုကရေစီဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမှာအခြေခံတာဖြစ်ပါတယ်လွတ်လပ်တဲ့ရွေးကောက်ပွဲကျင်းပနိုင်မှုဆိုတာဟာလေတရားမျှတမှုနဲ့မဲဆန္ဒရှင်တွေရဲ့လုံခြုံမှုအပေါ်မှာမူတည်နေတာကြောင့်မဲယုံလုံခြုံရေးဟာလေနိုဝင်ဘာလရှိနေ့မှာကျင်းပမဲ့ရွေးကောက်ပွဲကြီးအတွက်အရေးကြီးတဲ